ဟောင်ကောင်ဆိုရအနာပိုင်းဘက်ကဆန္ဒပြပွဲတွေဟာအများပြည်သူဘေးကင်းလုံခြုံရေးကိုချိန်ချောင်နေပြီးတော့ဆန္ဒပြပွဲတွေအတွင်းမှာဆန္ဒပြတဲ့သူတွေဘက်ကကြမ်းဖက်မှုတွေအပေါ်မှာလည်းပြည်တွင်းကြမ်းဖက်ဝါဒဖြစ်ပြောဆိုလာနေတာကြောင့်ဒီဟောင်ကောင်ကဒီမိုကရေစီထောက်ခံသူတွေဟာအခုတစ်ပတ်အတွင်းမှာတော့ဆန္ဒပြပွဲတွေကိုအရှင်လျှော့ပြီးတော့လှုပ်ဆောင်ခဲ့ကြပါတယ်။ဒီနေ့တနင်္ဂနွေနေ့မှာတော့ဆန္ဒပြတဲ့သူတထောင်လောက်ဟောင်ကောင်ကျွန်းအလယ်ကဒီဇေဝယ်စင်တာအပြင်မှာဆန္ဒပြခဲ့ကြပြီးတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်မှုပြည်ကြော်တဲ့နေကိုအော်ဟစ်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီဝဲဆန္ဒအတွင်းမှာရှိတဲ့တချို့မျက်နှာဖုံးဆွတ်ထားတဲ့ဆန္ဒပြတဲ့သူတွေကတော့တရုတ်ပိုင်းလုံတန်းရရှိတဲ့စားတောက်ဆိုင်မှာအစားတောက်တွေကိုတကယ်ဝယ်ယူတာမဟုတ်ဘဲနဲ့ဆက်ကနေတစ်ဆင့်မှာပြီးတော့အနောက်ဆက်တွေပြီးခဲ့တယ်လို့ဆိုပါတယ်။ဟောင်ကောင်ကလူငယ်ဆန္ဒပြတဲ့သူတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့လည်းဒီဟောင်ကောင်မှာရှိတဲ့တက်ကြီးရွယ်ကိုလူကြီးပိုင်းတွေကဒီဟောင်ကောင်ရဲဌာနချုပ်နေရာမှာအခုသတင်းပတ်ကုန်အတွင်းမှာထိုင်ပြီးတော့သတင်းမောက်ခဲ့ကြပါတယ်။ဒီနေ့လေးလာတော့မှတော့ဟောင်ကောင်မှာဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ခဲ့ပြီးတော့တခါတရံမှာတော့အကြမ်းဖက်တဲ့အထိဖြစ်လာခဲ့တာပါတေဦးစိုးရကဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့နိုင်ငံသားလွတ်လပ်ခွင့်တွေကိုထိပါလာနေတယ်လို့ယူဆလာတာကြောင့်ဟောင်ကောင်ပြည်သူတွေကအခုလိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ